မြန်မာနိုင်ငံဟာအကူအညီပေးရေးလှုပ်သားတွေအတွက်ကမ္ဘာပေါ်မှာအန္တရာယ်အကြီးဆုံးလှုပ်ရှားလုပ်ကိုင်နေရတဲ့နိုင်ငံတွေကတစ်ခုအဖြစ်ပါဝင်နေတယ်လို့ Care International နိုင်ငံတကာ Pride အဖွဲ့ကြီးရဲ့စစ်တမ်းကဖော်ပြပါဗျာ။မြန်မာနိုင်ငံထဲမှာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးနေတဲ့သူတွေဘယ်လိုဖြတ်သန်းနေရပါလဲ။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့အလိမ်မှာပြောပြပေးပါမယ်ရှင်။
2022ခုနှစ်အစပိုင်းကစပြီးကမ္ဘာပေါ်မှာပဋိပက္ခတွေကြားအကူအညီပေးရေးလှုပ်သား44ဦးသေဆုံးခဲ့ပြီးတောင်ဆူဒန်နဲ့အာဖဂန်နစ္စတန်နဲ့မြန်မာနိုင်ငံမှာအများဆုံးသေဆုံးခဲ့တာလို့ Care International အဖွဲ့ကြီးရဲ့စစ်တမ်းမှာဖော်ပြပါရယ်။အခုနှစ်ဆန်းကစလို့တောင်ဆူဒန်မှာသေဆုံးခဲ့တဲ့အကူအညီပေးရေးလှုပ်သား11ယောက်ရှိပြီးအာဖဂန်နစ္စတန်မှာ10ယောက်ရှိသလိုမြန်မာနိုင်ငံမှာ9ဦးသေဆုံးခဲ့တဲ့အကြောင်းစီးရင်တွေမှာဖော်ပြထားပါရယ်။ဆရာနာတင်ထားတဲ့မြန်မာနိုင်ငံမှာအကူအညီပေးရေးလုပ်ငန်းတွေလုပ်ကင်ရမှာအရင်နဲ့မတူပဲအခက်အခဲတွေရင်ဆိုင်နေရတယ်လို့ပရဟိတာဆောင်ရွက်သူတွေကပြောပါဗျ။ဒုက္ခရောက်နေသူတွေကို24နာရီအချိန်မရွေးကူညီပေးနိုင်မှုကစစ်ကောင်စီကထုတ်ပြန်ထားတဲ့ညမထွက်ရအမိတ်အပါဝင်ဒေသရင်းလုံခြုံရေးအခြေအနေတွေကြောင့်အခက်တွေ့နေရတယ်လို့မွန်ပြည်နယ်အခြေစိုက်ကူညီပေးနေတဲ့ပရဟိတာအဖွဲ့တစ်ခုရဲ့တာဝန်ခံကပြောပါဗျ။
ဟိုအရင်တော့ကနေဒီနောက်ပိုင်းအချိန်ကာလတွေမှာကျတို့သွာလာရတိုက်ပြီးတော့လွတ်လပ်မှုမရှိဘူးပေါ့ဗျာအရင်တော့ဆိုရှင်ကျတို့24နာရီခေါ်မယ်ဆိုရှင်24နာရီကျတို့သွားပြီးအခုနောက်ပိုင်းမှာညမထွက်ရအမိတ်တွေပါလို့ရှိတဲ့အခါကျတော့ဥပမာညပိုင်းဖုန်းဝင်လာလို့ပါဆိုရင်ကျတို့ရေဆောင်ဖုန်းဆက်လိုက်အေးထွက်ပါလို့ကျတို့ပြောဒီမြို့ထဲမှာကျတို့ထွက်တယ်ဒီမြို့ပြင်ကျတော့ကျတို့ထွက်လို့အဆင်မပြေတော့ဘူးဒီပါဆိုကျတို့အဆက်အပြေကိုလည်းကျတို့ပြန်ကြည့်ရတယ်ဆိုတော့အဲ့လိုဟာမျိုးကတော့ PDDD ကိုကျွန်တော်တို့လည်းအញ្ញမ်းအားနာတယ်ပေါ့ဆိုတော့ကျွန်တော်လုပ်နေတာကလည်း PDDD ရဲ့အမှုငွေနဲ့ကျွန်တော်လုပ်နေတာခါကြတော့ဒီလိုကိစ္စမျိုးဖြစ်သွားတဲ့ခါကြမှာညပိုင်းဆိုရှင်တော်လုံးများအနေထားရှိတဲ့ခါကြတော့ကျွန်တော်တို့ကအားနာတဲ့အားလုံးမျိုးမလို့လာတော့ဘူးကျွန်တော်ပေါ့ဆိုတော့ညာအသက်ကိုကယ်ရင်ကိုယ့်အသက်ပါထိခိုက်လာနိုင်တဲ့အနေထားမျိုးဖြစ်တဲ့ဥစ္စာလည်းမပေးချစ်စီခြင်းမျိုးလေးဒီဝိုင်းကူပေးတဲ့ကလေးတွေလည်းအားလဲနာတယ်ဟုတ်ကဲ့
မွန်ပြည်နယ်ရေးမြို့နယ်လမိုင်းမြို့မှာပြီးခဲ့တဲ့ဇူလိုင်လ31ရက်နေ့တုန်းကလမိုင်းမြို့ရဲစခန်းအတွင်းကနေတနက်နဲ့ပြစ်ခတ်ခဲ့လို့ပရဟိတလူငယ်တဦးသေဆုံးခဲ့တဲ့ဖြစ်စဉ်လည်းရှိခဲ့ပါဗျ။ပရဟိတအသင်းရုံးကနေနေအိမ်စီပြန်လာတဲ့လမ်းမှာတနက်နဲ့ပြစ်တက်ခံလိုက်ရတဲ့အဲ့ဒီဖြစ်စဉ်နဲ့ပတ်သက်လို့အသင်းရုံးတာဝန်ရှိသူတွေကိုခေါ်ယူမေးမြန်းတာပဲလှုပ်ဆောင်နေပြီးဘာမှထူးမလာသေးဘူးလို့ဒေသခံတွေကပြောပါဗျ။အကူအညီပေးရေးလုပ်ငန်းလုပ်ကိုင်နေသူတွေမှာမတူညီတဲ့အခက်အခဲတွေရှိနေကြတာပါ။ရခိုင်ပြည်နယ်မှာဒေတာရင်းလူမှုဘဝဖွံ့ဖြိုးတိုးတက်ရေးအတွက်ကုညီဆောင်ရွက်နေတဲ့ Youth Bright အဖွဲ့ကတော့သူတို့အနေနဲ့အကူအညီလိုအပ်နေသူတွေကိုကုညီပေးနေတဲ့နေရာမှာညသောအဖြစ်ကိုယ်ပိုင်ငွေကြေးနဲ့သာရပ်တည်နေတာဖြစ်လို့ငွေကြေးပိုင်းဆိုင်ရာမှာအခက်တွေ့နေတယ်လို့အဖွဲ့တီထောင်သူကိုကျော်သိန်းကပြောပါတယ်
အေးရှိတယ်စကောင်းစီရှိတယ်ကျွန်တော်တို့လောက်တာကဘာမှဖက်မလိုက်ပါနော်ကျွန်တော် UN လောအတိုင်းပဲလူသားတွေကိုကူညီတဲ့ဖွဲ့စီလေဆိုတော့ကျွန်တော်တို့မှာကသူတို့တိုင်းရင်တော့မှကျွန်တော်တို့မှာရောတိုင်းရောတိုင်းမှာပေါ့နော် network ရှိတယ် youth network ဆိုရှိပြီးသားဖြစ်နေတာကြတော့အရင်အရေးကြီးတဲ့နေရာတွေမှာကြာတော့ကျွန်တော်တို့ကလုံးလုံးခိုင်ရတာအဆင်ပြေပါတယ်အခက်အခဲအရှိဆုံးကတော့ကျွန်တော်တို့ကတော့ fan ပေါ့နော်ကျွန်တော်တို့ဆိုရင်ဟိုအများသောအပြင်ဆိုရင်ကို budget ပေါ့နော်ကို fan နဲ့ပဲကိုရည်တည်တာများပါတယ်လေအခုဆိုရင်ဟိုစီးစိတ်ဆိုရမ်းထောက်တယ်ကျွန်တော်တို့အတွက်လေခြေစကားအရင်တုန်းကဆိုကျွန်တော်တို့မကြောက်ဘူးနဲ့စစ်တွေလာရင်9000ပဲရှိတယ်ခြေကဥက12000ဖြစ်နေပြီ player ဆိုပူဆိုးပေါ့နော်ကျွန်တော်တို့လူငယ်လေးတွေတော့လာတာစိန်ခေါ်မှုကတော့တခြားအဲ့တော့သိမရှိပါဘူးဒါပေမဲ့ကျွန်တော်တို့စိန်ခေါ်မှုအဓိကခံရတော့ budget fan ပေါ့နော
်မြန်မာနိုင်ငံမှာဆရာနာသိမ်းပြီးတဲ့နောက်အိုးအိမ်စွန့်ခွာထွက်ပြေးရသူ8600ကျော်ရှိတယ်လို့ UNOCHA ကုလသမဂ္ဂလူသားချင်းစာနာကူညီမှုညှိနှိုင်းရေးယူကထုတ်ပြန်ထားပါတယ်စစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားကလက်နက်ကင်ပဋိပက္ခတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးလာသူတွေကိုကိုယ်အစီအစဉ်နဲ့ကိုယ်ကူညီထောက်ပံ့ပေးနေသူတွေလည်းရှိပါတယ်။အခုဩဂတ်လအစောပိုင်းလောက်ကစပြီးစစ်ဘေးရှောင်ကူညီနေသူတချို့ကိုစစ်ကောင်စီဘက်ကဝန်ခံကတိထိုးခိုင်းတာတွေရှိနေတယ်လို့လူမှုအဖွဲ့အစည်းတွေကနေသိရပါတယ်။အဲ့ဒီဝန်ခံကလေးမှာအကျန်းဖတ်တောင်းကျန်းသူတွေနဲ့မပတ်သက်မဆက်နွယ်ဖို့အဓိကပါဝင်တယ်လို့ပြောပါရယ်စစ်ကောင်စီနဲ့လက်နက်ကိုင်အဖွဲ့အစည်းအသီးသီးကြားမှာဒုက္ခရောက်နေသူတွေကိုကူညီပေးနိုင်မှုကကိုယ့်ရဲ့လုံခြုံရေးအတွက်စိုးရိမ်နေရတယ်လို့စစ်ဘေးရှောင်တွေကိုကူညီပေးနေသူတဦးကလည်းပြောပါရယ် မြန်မာနိုင်ငံမှာကူညီပေးရေးလှုပ်သားတွေကိုအကာအကွယ်ပေးနိုင်မှုအရေးကြီးတယ်လို့ Care International ရဲ့မြန်မာနိုင်ငံဆိုင်ရာ Director Nick Rapp ကပြောပါတယ်။ အကူအညီပေးနေတဲ့လုပ်သားတွေဘေးကင်းအောင်အကာအကွယ်ပေးနိုင်ဖို့နဲ့လိုအပ်နေတဲ့ဘေးဒုက္ခရောက်တဲ့သူတွေစီအကူအညီအတားအဆီးမရှိပေးနိုင်ဖို့အရေးကြီးတဲ့အကြောင်းလဲ Nick Rapp ကပြောဆိုသွားပါတယ်ရှင်။